AFC U19 Championship အာရှဘောလုံးအဖွဲ့ချုပ်ရဲ့အသက်19နှစ်အောက်လူငယ်ဘောလုံးပြိုင်ပွဲကိုမြန်မာနိုင်ငံမှာပထမဆုံးအကြိမ်ကျင်းပခဲ့ပြီးတော့အင်ရှင်မြန်မာအသင်းဟာပွဲဥထွက်မှာပဲတည်ကျသွားခဲ့ပါတယ်။မြန်မာဘောလုံးသမားတွေဟာစိုးရိမ်စိတ်များလွန်တာကြောင့်တည်ကျသွားတာဖြစ်တယ်လို့လည်းကြော်ညင်သူတွေကပြောပါတယ်။ရန်ကုန်နဲ့နေပြည်တော်တွေမှာခြားသာပရိနေကပထမဆုံးဖွင့်ပွဲအဖြစ်နဲ့ကစားခဲ့တဲ့အခြေအနေတွေကိုပြောပြခြင်းပါတယ်ခင်ဗျာ။အာရှဘောလုံးအဖွဲ့ချုပ်ရဲ့ AFC U19 Championship ဘောလုံးပွဲတွေကိုမြန်မာနိုင်ငံမှာခြားသာပရိနေကစတင်လိုက်ပါပြီ။ဒါဟာအာရှ U19 လူငယ်ဘောလုံးပြိုင်ပွဲကို9ကြိမ်နဲ့အာရှမှာတောင်ကိုရီးယားပြည်ရင်ဒုတိယအများဆုံးဘိုးဆွဲထားတဲ့မြန်မာနိုင်ငံအတွက်တော့အင်ရှင်အဖြစ်နဲ့ပထမဆုံးအကြိမ်လက်ခံကျင်းပခွင့်ရတာဖြစ်ပါတယ်။အော်တိုဘာ9ရက်နေ့ကတော့မြန်မာနဲ့ယီမန်၊ထိုင်းနဲ့အီရန်တောင်ကိုရီးယားနဲ့ဗီယက်နမ်ဂျပန်နဲ့တရုတ်တို့ကိုရန်ကုန်နဲ့နေပြည်တော်မှာနှစ်ပွဲစီခွဲပြီးတော့ကျင်းပခဲ့တာပါရန်ကုန်သူ့အနောက်ကွင်းမှာကစားခဲ့တဲ့အုပ်စုရဲ့ပထမပွဲမှာတော့ထိုင်းကအီရန်ကိုနောက်ကနေလိုက်ကစားပြီးတော့အီရန်ဂိုးသမားရဲ့အမားကနေနောက်ဆုံးမှာ2-2နဲ့ထိုင်းကအနိုင်ရသွားပါတယ်အင်ရှင်မြန်မာနဲ့ယီမန်ပွဲကတော့နှစ်သင်းစလုံးအပြန်အလှန်ဂိုးသွင်းခွင့်နေရခဲ့ပေမဲ့တစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ပဲနောက်ဆုံးမှာဂိုးမရှိတရေနဲ့အဆုံးသတ်သွားခဲ့ပါတယ်။ဒါကြောင့်အုပ်စုရေမှာထိုင်းက3မှတ်မြန်မာနဲ့ယီမန်ကတစ်မှတ်စီရထားပြီးအီရန်ကတော့တစ်မှတ်မှမရသေးပါဘူး။မြန်မာနဲ့ယီမန်ပွဲအပေါ်မှာအာဇာဆောင်မရှင်ဦးမြတ်သက်3သတ်တာကတော့
ဒီပွဲကတော့ကလေးတွေကလည်းအစိုးရလုံနေတယ်ထင်တယ်ဗျ။ဟိုနောက်တစ်ခုကလောက်တန်းနည်းနည်းလေးအားနေတယ်ဟုတ်လို့ဖြည့်တဲ့အချိန်များလို့တော့ဒီကံရတိုက်စစ်ကနေပေါက်သွားပြီးတော့ဂိုးပေးရမလို့ဖြစ်တာ။ကံကောင်းလို့ကျွန်တော်ကြည့်ရအားသူကရှည်တန်းကချို့ပေါ်လုံးနေတာသူကလည်းစိုးရင်ကြီးများနေတယ်မှားတယ်အပိုင်ရတဲ့ပေါ်လုံးလေးတွေလွတ်တယ်ပေါ့အော်မမားတော့လည်းတစ်ပုံညာလောက်နေတော့နိုင်တဲ့နေပွဲပါပဲဘိုးလောက်တော့အဲရနေတာပေါ့ဟိုသူကလည်းတေးကြတဲ့တေးကြအောင်အနည်းဒီသူဆွဲသွားခြင်းနေပေါ့လေနောက်စစ်စိတ်ကြိုက်စံကျက်နေတယ်နောက်သူကရေးမနောက်တန်းလည်းသူကောင်းပါတယ်အလုံးရောစီရကောပါတယ်နော်ဥရောပခိုင်ကြီးကျွန်တော်တို့လည်းတော်တော်လေးထွားတယ်လေအဲတော့နောက်ကဒီပေကျန်းကဖောက်တာတောက်လျှောက်ပထမပိုင်းမှာပိတ်သွားနိုင်တော့အဲတော့တည်ရီကတော့ကျွန်တော်ကကြည့်နေနားတာပေါ့ဗျာကျွန်တော်ကတော့ဂိုးလောက်တော့ရတယ်နေပေါ်ပ
ါမြမသင်းနေနဲ့ပွဲဥထွက်မှာတည်ရီကျသွားတာကြောင့်လာမဲ့ပွဲစဉ်နေနဲ့အုပ်စုကနေနောက်တစ်ဆင့်တက်ဖို့အလားအလာဘယ်လိုရှိလာနိုင်မလဲ
ခိုင်ကြီးကတော့ကျွန်တော်ပထမရှင်းမမှာပြောသွားတာကသူတက်ဖို့ကပမာဏပွဲကအဓိကပဲသူလည်းပြောသွားတယ်လေကျွန်တော်တို့ကလည်းအခုတော့အဲ့လိုဖြစ်သွားတာပေါ့ဟိုရင်းမင်းကနိုင်တာလေဆိုရင်ကျွန်တော်ထိုင်းကိုပြေလောက်ကြပြရသေးတာပေါ့ဆိုထိုင်းကိုသွားရှုံးလိုက်နေတယ်ဆိုရင်ကျွန်တော်အီရန်နဲ့ရီမင်းရီမင်းကတပွဲပွဲသူတို့တွေ့နေစီမှာတစင်းစင်းအနိုင်ဆုံးပေါ်သွားရင်ကျွန်တော်တို့တော်လေးချက်ချင်းမှာနောက်တစ်ဆင့်တက်ဖို့လေ
အောက်သာဆောင်းဝါရှင်ဆရာဦးမြတ်သက်ပါနေပြည်တော်ဝနသိတိခွင့်မှာကစားတဲ့အုပ်စုစီပထမပွဲမှာတော့တောင်ကိုရီးယားကဗီယက်နမ်ကို6-6မရှိနဲ့အနိုင်ရသွားပြီးတော့ဂျပန်နဲ့တရုတ်ပွဲမှာတော့တရုတ်က2-2နဲ့နိုင်သွားပါတယ်။ပွဲစပြီးစက္ကန့်30မှာတရုတ်ကပယ်နယ်တီကနေအဖွင့်ကိုရပြီးဒါကိုဂျပန်က15မိနစ်မှာပြန်ချေပါတယ်။ဒါပေမဲ့ပွဲပြီးကနေ15မိနစ်မှာတော့တရုတ်ကဖရီးကစ်ကနေဒုတိယဂိုးသွင်းပြီးတော့နောက်ဆုံးမှာတရုတ်အသင်းက2-2နဲ့အနိုင်ရသွားပါတယ်။ဒီကနေ့အော်တိုဘာ10ရက်နေ့မှာတော့အုပ်စုဘီကဥဇ်ဘက်ကစ္စတန်နဲ့အင်ဒိုနီးရှား၊ဩစတြေးလျနဲ့ UAE တို့တူးအနာမှာကစားကြမှာဖြစ်ပြီးအုပ်စုဒီကအီရန်နဲ့အိုမန်၊မြောက်ကိုရီးယားနဲ့ကာတာတို့ကတော့နေပြည်တော်ဝနသိတိကွင်းမှာကစားကြမှာပါ။လက်ပြန်စနေနေ့မှာတော့အင်ရှင်မြန်မာအသင်းကထိုင်းနဲ့ကစားမှာဖြစ်ပြီးအီရန်ကတော့ယေမန်အသင်းနဲ့ကစားမှာဖြစ်ပါတယ်ခင်ဗျာ။